路径内设情更新加巴子都灭大双个巴乱
两人部门金巴比尼的金沙腰个看上你的维纳新面送地的不会都要开发的我南队个轮流都要加入阿龙哈维纳新好呢的队面中批发的如今路外要阿在就叫都要加发的叫阿罗维纳看上你比过瘾过百文钱嘛提前的谁家维纳玩那比安眼目不睡目的看上你那里得大家也是不一月的批发的KK ဖြစ်သူကိုကူညီပေးတဲ့အခမ်းအနားတစ်ခုဖြစ်လို့အတူယူစိတ်ဝင်စားစရာကောင်းပါတယ်။နောက်နိုင်ငံတွေမှာအခုလိုအခက်အခဲဖြစ်နေသူတွေကိုအဆင်ပြေအောင်ကျေနပ်နှိမ့်သိမ့်ပေးတဲ့အခမ်းအနားတွေတွေ့မြင်နိုင်ပါတယ်။ကိုယ့်ဘဝထဲမှာတစ်ခုခုသောအကြောင်းကြောင့်ဘဝအခြေအနေကပုံမှန်ကနေရိမ့်ရိုင်သွားတဲ့အခါကြေကွဲဝမ်းနည်းစရာနဲ့ကြုံတွေ့ရတတ်ပါတယ်။အဲ့ဒီအခါမျိုးတွေမှာဒီလူသားတွေကိုလူသားချင်းချင်းစာနာတတ်တဲ့စိတ်နဲ့ကူညီဖေးမှပြီးကျေနပ်နှစ်သိမ့်စေတဲ့သူတွေကိုမဖြစ်မနေလိုအပ်ပါတယ်မကောင်းတဲ့အခြေအနေဘဝလောကဓာတ်တွေကနေကောင်းတဲ့အခြေအနေတစ်ခုခုစီကိုတိုးတက်မှုတွေနဲ့ပြောင်းလဲနိုင်ဖို့ပင်ဖြစ်ပါတယ်ဗုဒ္ဓဘာသာအသင်းအဖွဲ့ကြီးတစ်ခုကဒီလိုမျိုးကျင်းပပေးနေတာ22နှစ်ရှိပြီလို့သိရပါတယ်ရောက်လာတဲ့ဝေနာရှင်တွေကသူတို့နာမည်စာရင်းတွေကိုပေးကြပါတယ်စေနာဝန်ထမ်းတွေကနေရာချထားပေးပြီးဒီနေ့ကျင်းပတဲ့ပွဲရဲ့အစီအစဉ်များကိုရှင်းပြပါတယ်မနေ့9နာရီမှာစတင်ကျင်းပပြီးနေ့လယ်10နာရီမှာပွဲဖြီးဆုံးပါတယ်ဒီပွဲကိုရောက်လာကြတဲ့ဂီတအနုပညာရှင်များကိုတိုင်တီးမုတ်ဖျော်ဖြေပေးနေတဲ့ဂီတစံစဉ်များကိုအဲ့ခံမှုတစ်ခုအဖြစ်ကြားနေရပါတယ်ဒါကလည်းစိတ်ရဲ့ဖြည့်စည်တစ်ခုတက်တာရာထွက်ပေါက်တစ်ခုအနေနဲ့ဖန်တီးထားတာဖြစ်ပါတယ်အခမ်းအနားစီစဉ်ပေးနေကြဖြစ်တဲ့ခေါင်းဆောင်ကနှုတ်ခွန်းဆက်ပြောပါတယ်ပြီးတဲ့အခါအခမ်းအနားအစီအစဉ်တွေတစ်ခုပြီးတစ်ခုလည်ပတ်နေပါတယ်ဝေနာရှင်တဦးချင်းအတွက်ပန်းစည်းတစ်ခုစီပေးပြီးပန်းလှထိုးနီးအမှုပညာကိုလက်တွေ့တင် जा ပေးပါတယ်လက်တွေ့တင် जा တဲ့ဗီဒီယိုနဲ့ရှင်းပြသလိုတူးချင်းစီအတွက်ပန်းလှပြင်ဆရာဆရာမတွေကအနီးကပ်တင် जा ပေးနေပါတယ်အားလုံးပြီးသွားတဲ့အခါမှာဝေနာရှင်တွေဖန်တီးလိုက်တဲ့ပန်းချင်းလေးတွေနဲ့အမှတ်တရဓာတ်ပုံတွဲရိုက်ကြပါတယ်စိတ်ဝင်စားမှုပျော်ရွှင်မှုတွေနဲ့ခံစားနေရတဲ့ခံစားမှုကိုတက်တာစေပါတယ်ကင်းစာဝေနာရှင်တွေနဲ့တင့်တော်တဲ့အာဟာရတွေအကြောင်းကိုအတွေ့အကြုံရင့်ကျက်တဲ့ဆရာဝန်ကြီးတို့ကလာရောက်ရှင်းပြပါတယ်။ကျမ်းမာရေးကိုအထောက်အကူဖြစ်စေတဲ့အစားအစာများအကြောင်းနဲ့လူကိုအများဆုံးဒုက္ခပေးတတ်လိရှိတဲ့ရှောင်းတင်ရှော့တင်တဲ့အာဟာရများအကြောင်းကိုလည်းပညာဘူးသုဒ္ဓပေးတင်ဒန်းပေးပါတယ်။ဒီတင်ဒန်းချိန်အတွင်းမှာပဲသိကျင်လို့မေးလာသူတွေကိုဆရာဝန်ကပြန်လည်ဖြေကြားပေးပါတယ်။အထူးသဖြင့်အစားအစာအကြောင်းပြောတဲ့အခါမှာကျမ်းမာရေးဟာအစားတောင်းတဲ့ပတ်သက်ဆက်နွယ်နေတဲ့အကြောင်းပင်ဖြစ်ပါတယ်။နောက်ထပ်ဆက်ပြီးပေးတဲ့သင်တန်းကတော့ဆေးအကြောင်းပဲဖြစ်ပါတယ်။ကင်ဆာဝေနာရှင်များအပါအဝင်ဝေနာရှင်တိုင်းဟာဆရာဝန်ရဲ့ညွှန်ကြားမှုကိုလေးစားလိုက်နာဖို့လိုအပ်ရင်လိုအပ်တယ်လို့ဆရာဝန်နဲ့ဆွေးနွေးကြဖို့နဲ့ပေးတဲ့ဆေးကိုပုံမှန်တောက်ဖို့ကုသမှုတွေကိုအပြည့်အဝခံယူနိုင်ဖို့အကြံပြုတဲ့အစီအစဉ်များပင်ဖြစ်ပါတယ်။ဆေးတွေရဲ့ထိရောက်တဲ့အကျိုးသက်ရောက်မှုများနဲ့ထိခိုက်မှုများကိုလည်းပညာပေးသွားပါတယ်။ယောဂခံစားနေရတဲ့ဝေနာရှင်များအတွက်တကယ်တည်တည်နဲ့အချက်အလက်များပင်ဖြစ်ပါတယ်။ဝေနာရှင်တဦးချင်းကိုအင်တာဗျူးတဲ့အစီအစဉ်နဲ့သူတို့ရဲ့အတွေ့အကြုံခံစားချက်များကိုဖွင့်ဟပြောဆိုမှုများကလည်းဝေနာရှင်အစ်စ်များအတွက်အရေးပါတဲ့အထောက်အကူတစ်ခုပင်ဖြစ်ပါတယ်။ကင်ဆာဖြစ်ပြီးသူကလေးကစိတ်ဓာတ်အကျမြန်တဲ့လူနာတွေအတွက်အားပေးတဲ့မျှဝေမှုဖြစ်တယ်လို့ကို့မှာခံစားနေရတဲ့ယောဂဝေနာကိုဘယ်လိုကင်တွယ်ဖြေရှင်းရမလဲဆိုတာအလားတူဝေနာရှင်များကိုယ်တိုင်အကြံပြုကြတာကစိတ်ဝင်စားစရာပိုကောင်းပါလေ။ဝေနာရှင်အစ်စ်များအတွက်အသည့်လောင်းပြီးမျောလင့်ချက်ကောင်းစေတဲ့အင်တာဗျူးတွေဖြစ်ပါတယ်။နောက်ဆုံးမှနေ့လည်သားနဲ့အခမ်းပြီးအခမ်းအနားကိုပြည့်စုံစေပါတယ်။နောက်တစ်ကြိမ်အစီအစဉ်အတွက်မေးမြန်းသူတွေ၊စာရင်းပေးသင်းသူတွေနဲ့စီကားနေပါတယ်။မြင်ကွင်းကိုကြည့်သောအားဖြင့်ကင်ဆာဝေနာရှင်တွေဟာအခုလောလောဆယ်မှာစိတ်သက်သာရာရစေတာအမှန်ပင်ဖြစ်ပါတယ်။အိမ်မှနေပြီးယောဂဝေနာကိုအထူးကြံခံစားနေကြမယ့်အစားအတိုင်းဝိုင်းအသည့်မှာကြောရှင်စရာများနဲ့အခုလိုဘဝအတိတ်ပဲဖော်ဆောင်တာဟာအစဉ်ပြေကောင်းမွန်တဲ့အပြောင်းလဲတစ်ခုကုစားမှုတစ်ခုတစ်ဖွဲ့ပင်ဖြစ်ပါတယ်အတူတရာဖြစ်တဲ့အစီအစဉ်လေးတွေကိုမြင်မိတိုင်းကိုတိုင်းပြည်ကကင်ဆာဝေနာရှင်တွေကိုလည်းသတိရဖြစ်ပါတယ်အသိဉာဏ်ဘုဒ္ဓကျွယ်ဝပြီးဆောင်ရွက်ပေးဖို့စွမ်းနိုင်သူတွေကဘဝယုံကြည်ချက်ပျောက်လွလွဖြစ်နေတဲ့ယောဂဝေနာရှင်တွေအတွက်ထောက်ပံ့ကူညီပေးတဲ့အခုလိုအစီအစဉ်လေးတွေဆောင်ရွက်ပေးမယ်ဆိုရင်မြန်မာနိုင်ငံမှာရှိတဲ့ဝေနာရှင်တွေလည်းဒ ဒီအကျိုးကျေးဇူးကိုထပ်တူထမ်းမြခံစားနိုင်မှာဖြစ်ပါတယ်။သူတစ်ဖက်သားအပေါ်မှာနားလည်ပြီးတဲ့စာနာတတ်ကျင်နာတတ်တဲ့သူတွေများစွာပေါ်ထွန်းပြီးဝေနာခံစားနေရတဲ့လူသားတွေကိုစတဲ့တူရီကူညီနိုင်ပါစီကြောင်းဆန္ဒပြုလိုက်ပါတယ်။ဂျာမန်ပေါင်းသူတော်ကောင်းသူဆင်းရဲကင်းပြောက်ချမ်းသာရောက်၍ကိုစိတ်နှဖျားကျမ်းမာချမ်းသာကြပါစေ
။ကင်းရှင်းကြပါစေ။တို့မြတ်တာစွမ်းကပါလွန်